အခုဒီနှစ်ပတ်ကြာထုတ်ပြန်ခဲ့တဲ့မဲဆင်းတွေကိုအခုလိုလေးလာစောင့်ကြည့်ခဲ့တဲ့အရာဆိုရင်ဘလို့အားနေကြအားသာချက်တွေတွေ့ရှိခဲ့ရလဲရှင
်အဓိကကတော့ပြည်သူလူထုပံ့ပိုးမှုအားနေတာကိုကျွန်တော်တွေ့ရတယ်မဲဆန္ဒရှင်စင်မှာပူးပေါင်းပံ့ပိုးမှုတွေအားနေကြတယ်မဲဆန္ဒရှင်တွေကိုယ်တိုင်ရောနိုင်ငံရေးပါတီတွေရောအရက်ဖက်လူ့ဖွဲ့စည်းတွေရောပံ့ပိုးမှုတွေရောကျွန်တော်တို့ကြည့်တဲ့နေရာမှာပဲတနိုင်ငံလုံးလို့ကျွန်တော်တို့ပြောဖို့တော့ခက်တယ်ဒါပေမဲ့ကျွန်တော်တို့မြို့နယ်130မှာရှိတဲ့စောင့်ကြည့်လေးလာခဲ့တဲ့860ကျော်နေရာမှာကျွန်တော်တွေ့ရှိတွေ့ရှိချက်ပေါ့လေအဲ့တွေ့ရှိချက်ရဆိုတော့နည်းတယ်လို့ကျွန်တော်တို့ပြောလို့ရတယ်နောက်တစ်ခါစီမံခန့်ခွဲမှုပိုင်းနဲ့ပတ်သက်လို့ကတော့တတ်မှတ်ထားတဲ့အခြေအနေမှာမဖွင့်နိုင်တာတတ်မှတ်ထားတဲ့ပုံစံတွေမှာမသုံးနိုင်တာအဲ့လိုဟာမျိုးတော့ကျွန်တော်တွေ့ရပါ
ခုလိုတွေ့ရှိခဲ့ရတဲ့ဒီအားနေချက်အားသာချက်တွေကိုဒီပါတီတွေရဲ့နောက်ပြီးတော့ရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဒီတောင်စုရွေးကောက်ပွဲကော်မရှင်တွေကိုအကြံပြုတင်ပြသွားဖို့ရှိလားရှင
်ကျွန်တော်တို့တင်ပြပါတယ်ကျွန်တော်အများကြီးတင်ပြတယ်ကျွန်တော်တို့ပြီးခဲ့တဲ့တပတ်ကကနဦးထုတ်ပြန်ကြမှာလေနိုင်ငံရေးပါတီတွေကိုစူးစမ်းရေးပို့ပေးပါတယ်ရက်ဖက်လူဖွဲ့အစည်းတွေကိုပေးတယ်မီဒီယာတွေကိုကျွန်တော်တို့ပေးတယ်နောက်ပြီးတော့ကော်မရှင်ကိုကျွန်တော်တို့ပေးပို့ပါတယ်ဒါမှလည်းဒါကိုဘယ်လိုဖြေရှင်းကြမလဲလို့အားလုံးဝိုင်းပြီးတော့စဉ်းစားကြအောင်
ဒီတွေ့ရှိချက်တွေရဆိုရင်မဲဆန္ဒရှင်စင်ပညာပေးရမှာအားနည်းတယ်လို့ပြောရပေါ့နော်ဘယ်ပိုင်းတွေကအားနည်းတယ်လို့ပြောလို့ရတာလဲရှင
်ကျွန်တော်တို့သွားပြီးတော့ကြည့်တဲ့နေရာမှာအနီးနားတဝိုက်ဒီမဲဆန္ဒရှင်စင်မဲဆန္ဒရှင်အသိပညာပေးလုပ်ငန်းနဲ့ပတ်သက်လို့အသိပညာပေးထားတဲ့ poster တွေရှိသလားဒါမှမဟုတ်နှိုးဆော်မှုတွေရှိသလားဆိုင်းဘုတ်တွေရှိသလားပဲတခုခုပေါ်ရှိသလားလို့ကျွန်တော်တို့ကြည့်တယ်။အဲ့နီနာပတ်ဝန်းကျင်မှာပဲအဲ့နေရာမှာဖြစ်ဖြစ်ပြည်သူလူထုကိုမဲဆန္ဒရှင်စင်လာကြည့်ကြပါလာပြင်ကြပါဖြစ်ဆွကြပါဆိုပြောတာမျိုးရှိသလားလို့ကျွန်တော်တို့ကကြည့်တာပေါ့အဓိကအဲ့နှစ်ခုကြည့်တာပေါ့။အဲ့နှစ်ခုစလုံးမှာကျွန်တော်ကြည့်တဲ့နေရာတွေမှာပေါ့လေအားနေတယ်ဆိုတော့တွေ့ရတယ်။
အခုဆိုရင်ပေါ့နော်ပြီးခဲ့တဲ့ကာလကဒီရေကြီးနေမြုပ်ခဲ့တဲ့ဒေသတွေလည်းရှိတယ်။အဲ့ဒီဒေသတွေမှာမဲဆင်းကျင်ညာရဲ့ဒီတိုးထားတာရှိရဲနောက်ပြီးတော့ရက်တွေရွှေ့ပြောင်းလိုက်တာရှိရဲပေါ့နော်။အဲ့ဒါတွေနဲ့ပတ်သက်ပြီးတော့အခုရက်တွေရွှေ့ပြောင်းလိုက်တဲ့နေရာတွေမှာတော့ဆက်လက်ပြီးတော့စောင့်ကြည့်သွားဖို့အခြေအနေရှိလားရှင်။
ကျွန်တော်တို့ရက်ထပ်တိုးတဲ့နေရာတွေအခုမှပြန်ပြီးတော့မှကတ်တဲ့နေရာတွေရှိမှာပေါ့လေ။ဆိုတော့အဲ့ဒီတော့ကျွန်တော်တို့မကြည့်ဖြစ်တော့ပါ
ဘူး။ဒီပါတီတွေ CSO တွေကပေါ့နော်အဲ့ဒီမဲဆန္ဒရှင်အသိပညာပေးနဲ့ပတ်သက်ပြီးတော့မလုပ်ဘူးလို့အလုံးမလုပ်ဘူးလို့အကိုကပြောရဲပေါ့နော်။အားနေတယ်ဆိုတော့ဘလို့အချက်တွေကပြောလို့ရမလဲရှင်
။ကျွန်တော်ခုနပြောသလိုပဲပေါ့ကျွန်တော်တို့ရဲ့စောင့်ကြည့်လေ့လာတဲ့သူတွေကိုကော်မရှင်ကနေမဲဆင်းကတ်ထားတဲ့နေရာတွေမှာကျွန်တော်တွားကြည့်တဲ့အခါမှာသူတို့ဖြေဆိုရတဲ့မေးခွန်းရှိတယ်။အဲ့ဒါဘာလဲဆိုတော့ဒီမဲဆင်းကတ်ထားတဲ့နေရာတွေမှာပါတီတွေကလာပြီးတော့မှဝင်ရောက်ပူးပေါင်းဆောင်ရွက်တာမျိုးရှိသလား။ဆိုတော့ဗျာသူတို့မဲဆန္ဒရှင်တွေနဲ့လာပြီးတော့ပူးပေါင်းဆောင်ရွက်တာမျိုးနောက်ပြီးအရက်ဖက်လူ့ဖွဲ့စည်းတွေရောရှိသလားလို့ကျွန်တော်တို့ကမေးတာ။ကျွန်တော်တို့ကြည့်တဲ့နေရာပဲမတွေ့ရဘူး။တခြားနေရာမှာတော့ရှိကောင်းလဲရှိမှာပေါ့လေ။မြို့နယ်130မှာရှိတဲ့နေရာပေါင်း800ကျော်မှာတော့သူတို့ရဲ့ပအဝင်ပတ်သက်မှုဟာအားနည်းနေသေးတာကိုတော့တွေ့ရတယ်။
2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာရောအကူရုပ်အဖွဲ့အနေနဲ့ဘလို့ပုံစံနဲ့ဆက်လက်ပြီးတော့လေးလာဆောင်ကြည့်ဖို့အခြေအနေရှိလဲရှင်။
ကျွန်တော်တို့အနေနဲ့တနိုင်ငံလုံးမြို့ရွေးကောက်ပွဲကျင်းပတဲ့မြို့ပေါ့လေ။မြို့330ဖြစ်မလားအဲ့ထက်နည်းမလားဆိုမြို့တိုင်းမှာတော့ကျွန်တော်တို့ဆောင်ကြည့်လေးလာမှုတွေလုပ်မယ်။ဆောင်ကြည့်လေးလာတဲ့သူပေါင်း2000နဲ့ကျွန်တော်တို့ဆောင်ကြည့်မယ်။အဲ့ရောပေါင်း1000ကျော်ဆောင်ကြည့်လေးလာသူ2000ကျော်နဲ့ကျွန်တော်ဆောင်ကြည့်မယ်။ဆိုတော့အဲ့ဒါအတွက်လဲကျွန်တော်တို့အခုဆောင်ကြည့်လေးလာတဲ့သူတွေလာပြီးကျွန်တော်တို့စပြီးတော့မှစုဆောင်းနေပါတ
ယ်။တနိုင်ငံလုံးအတိုင်းအတာနဲ့မှဒီဆောင်ကြည့်လေးလာတဲ့သူ2000ကျော်နဲ့ဆောင်ကြည့်မယ်ဆိုတော့အခုလုံလောက်မှုရှိပါမလားရှင်။
ကျွန်တော်တို့ရွေးကောက်ပွဲဆောင်ကြည့်လေးလာရင်နယ်ပယ်မှာခေါ်တာတော့ systematic observation ပေါ့။တနိုင်ငံလုံးမှာရှိတဲ့မဲယုံတွေနမူနာရွေးထုတ်ပြီးတော့မှကျွန်တော်တို့ရဲ့နမူနာကောက်ထားတဲ့နေရာတနိုင်ငံလုံးရဲ့ကိုယ်စားကိုပြုနိုင်တဲ့နမူနာတွေဖြစ်တဲ့ကြောင့်မလို့ဒီရွေးကောက်ပွဲဟာအဖြစ်ပွင့်လင်းမြင်သာမှုဘယ်လောက်ရှိသလဲ။တာဝန်ခံမှုဘယ်လောက်မြင့်သလဲ။ပြည်သူလူထုပံ့ပိုးမှုဘယ်လောက်ရှိသလဲဆိုတော့ကျွန်တော်တို့တွေးထဲမှာငှက်ဖျားဖို့ရှိသလားမရှိဘူးလားဆိုတော့တွေးတစ်ဆက်နဲ့သိတယ်လို့မျိုးသိနိုင်တယ်။ကျွန်တော်တို့ရဲ့အရေးအတွက်လုံလောက်မှုရှိသလားမရှိဘူးလားဆိုတော့ဆောင်ကြည့်လေးလာတဲ့အဖွဲ့အစည်းရဲ့ဂျီမန်းချက်ရွေချက်ဘယ်လိုဟာမျိုးသိကျင်တယ်လဲဆိုတာမျိုးတွေ့မယ်။တချို့အဖွဲ့အစည်းကြောင့်လည်းဒါလောက်ချင်မှလောက်မှာပေါ့လေ။ကျွန်တော်တို့အဖွဲ့အနေတော့ဒါကျွန်တော်တို့ရဲ့စည်ရင်းအင်းဒီပညာတွက်ချက်ထားတဲ့အရေးအတွက်ပဲ။
ခုလိုဖြေစားပြီးသားကျေးဇူးတင်ပါတယ်ရှင်။
ကျေးဇူးတင်ပါတယ်ခင်ဗျာ။